မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်ရဲ့တွင်ကိုဗစ်ရောဂါအတွက်ဓာတ်ခွဲနမူနာအပေါင်း 13,400 ကျော်ကိုစစ်ဆေးခဲ့တာမှာရောဂါကူးစက်သူ 3,306 ယောက်တွေ့ခဲ့ပြီးသေဆုံးသူက 188 ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7:00 ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုထုတ်ပြန်တဲ့သေဆုံးသူက 3,800 ယောက်ရှိပြီးဆေးရုံဆင်းသွားသူရေတွက်က 3,952 ယောက်ရှိတာကြောင့် 89.5% ဖြစ်တယ်လို့ကျမရင်းနဲ့အကြသာဝန်ကြီးဌာနဘူကူးဆက်ရောဂါတက်ဖြစ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ဖေးဆိုမှာရေးထားပါတယ်။ဒီနေ့ဒီဆိုရင်မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူပေါင်း 36,000 ကျော်၊သေဆုံးသူပေါင်း 13,600 ကျော်၊ဆေးရုံဆင်းသူစုစုပေါင်း 23,000 ကျော်ရှိပြီလို့ကျမရင်းဌာနကထုတ်ပြန်ပါတယ်။ကိုဗစ်တရားလိုင်းတွင်တရားဝင်ထုတ်ပြန်တဲ့ကူးစက်သေဆုံးသူအရေအတွက်ထက်အမှန်တကယ်အရေအတွက်ကပိုများမယ်လို့ကျမရင်းပညာရှင်တွေနဲ့အကူအညီပေးတဲ့ Pride လူသားတွေကခံမှန်းပါတယ်။လူကြီး54တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးမှုအရေအတွက်ဟာရှေ့တောင်ရှာဒေသမှာအင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြည်ရင်တတိယအများဆုံးဖြစ်ပါတယ်။